Welcome to the Voice of America in Burmese.
တော်ရရှိအောင်မင်္ဂလာညနေခင်းမှာတနေ့တာမောပန်းပြေးကြပါလေခင်ဗျာဒီအမေရိကန်တိုင်းရဲ့2019ခုနှစ်မေလ4ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဝါရှင်တန်ဒီစီမြို့တော်ကနေ9 km 16.25ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်ပါပါခင်ဗျာ
ကျွန်တော်အောင်လင်းဟုတ်ပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ဒီမှာနိုင်ငံနဲ့ကက်သလစ်ခရစ်ယာန်ကိုင်းတော်ဗာတီကန်တို့ကတတမန်အဆက်ဆံအပြည့်အဝထားရှိသွားဖို့သဘောတူလိုက်ကြပါပြီ။အမေရိကန်ပြည်အစိုးရမှအိုဘားမားကဲလိုလူသိများတဲ့အဖို့နှုတ်ချူသားတဲ့ကျန်းမာရေးဆက်ရှောက်မှုစီစဉ်ကိုပြတ်ပြစ်ပြီးအစားထိုးမဲ့ဥပဒေကြမ်းတည်းရဲ့ဒီကနေ့အလုပ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်တန်စင်နဲ့တူညင်ညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အီတလီနိုင်ငံကိုရောက်ရှိနေပါတယ်။အီတလီဝန်ကြီးချုပ်ဟောင်းနဲ့မြန်မာနဲ့ဆက်စပ်တဲ့နိုင်ငံတကာအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။
The main topic for the conversation she had with Mr. Prodi was the international situation.
ဒီလိုမြန်မာအသင်းဥက္ကဋ္ဌကပြောကြားသွားတာဖြစ်ပါတယ်။ဒီအကြောင်းနဲ့အတူ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေ27ရာစုပင်လုံညီလာခံတည်ရေးမတည်ရေးမသေးချာဖြစ်နေတာဘာကြောက်ပါလဲ။စကိုင်းတိုင်းဝန်ကြီးချုပ်ရဲ့ငွေကြေးအရှုပ်တော်ပုံနောက်ဆက်တွဲစာရာတွေကိုတင်ပြသွားမှာဖြစ်ပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မအီတန်စင်တို့ကပြောပြပေးပါဦးခင်ဗျာ။
မြန်မာနိုင်ငံနဲ့ကက်သလစ်ခရစ်ယာန်ကိုင်းတော်ဗာတီကန်တို့ကြားတတမန်ဆက်ဆံအပြည့်အဝထားရှိသွားဖို့သဘောတူလိုက်ကြပါတယ်။မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပေါ်ရမင်းကြီးဖရန်စစ်တို့ဗာတီကန်မှာဒီကနေ့တွေ့ဆုံခဲ့ပြီးနောက်မှာပဲဆက်ဆံရေးတွန်းမြင့်မဲ့အစီအစဉ်ကိုကျင်းပလိုက်တာပါ။အရင်တုန်းကထိုင်းနိုင်ငံခြေဆိုင်ဗာတီကန်ကွန်ဆူလေတ်ကဆင်မြန်မာနိုင်ငံနဲ့ဆက်ဆံနေရာကနေခုခါရန်ကုန်မြို့မှာဗာတီကန်ကျောင်းတော်ရဲ့တန်ရုံးပွင့်လှစ်ပြီးတိုက်ရိုက်ဆက်သွယ်သွားမှာဖြစ်ပါတယ်။ဥရောပခီးစဉ်ဒီစိတ်တပိုင်းဖြစ်အီတလီနိုင်ငံမှာရောက်နေတဲ့ဒေါက်ဆန်းစုကြည်ကိုပေါ်ရမင်းကြီးဖရန်စစ်ကဂုဏ်သောင်ကျေးဇူးတင်ဆုလဲချီးမြှင့်ခဲ့တာပါ။မိနစ်20လောက်ကြာတွေ့ဆုံခဲ့တယ်လို့ဆိုရင်လည်းဆွေးနွေးမှုအသေးစိတ်ကိုတော့ထုတ်ပြန်ကြေညာတာမျိုးမရှိပါဘူး။ပေါ်ရမင်းကြီးကတော့မြန်မာနိုင်ငံရဲ့ခိုင်ပြင်းတွေကမွတ်စလင်လူနည်းစုတွေပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့ဒီနေ့ဆက်မိုက်မှာဝေဖန်ပြောဆိုခဲ့ပါရယ်။အီတလီနိုင်ငံကိုရောက်ရှိနေတဲ့ဒေါက်ဆန်းစုကြည်ကအီတလီလွတ်တော်မှာကျင်းပတဲ့အမျိုးသမီးရေးရညီလာခံတစ်ခုမှလည်းဒီကနေ့တက်ရောက်မင်းငုံစကားပြောကြားခဲ့ပါရယ်။မနေ့ကတော့နိုင်ငံခြားရေးဝန်ကြီးအန်ဂျယ်လီယိုအယ်ဖန်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနိုင်ငံခြားချစ်ချစ်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွန်းမြင့်ရေးမြန်မာနိုင်ငံဒီမိုကရေစီရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေမှာအီတလီကပံ့ပိုးနိုင်မဲ့ကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါရယ်။ဒီလိုခီးစဉ်မတိုင်ခင်မှာတော့ဒေါက်ဆာစုချီဟာဘယ်ဂျီနိုင်ငံဘရက်ဆယ်မြို့ကိုတွားရောက်ခဲ့ပြီးဥရောပသမဂ္ဂ EU တာဝန်ရှိသူတွေနဲ့တွေ့ဆုံပါရဲ့။အီတလီနိုင်ငံခီးစဉ်ပြီးမှတော့ဥရောပသုံးနိုင်ငံခီးစဉ်နောက်ဆုံးဖြစ်တဲ့ဗြိတိန်နိုင်ငံကိုလည်းဒေါက်ဆာစုချီခီးစဉ်မှာဖြစ်ပါရဲ့
။အမေရိကန်မျိုးသားလုံခြုံရေးမှထိတ်တန့်ဦးစားပေးဖြစ်တဲ့နောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုနဲ့ဒုံးကျည်ထိန်းချုပ်မှုအနေကိုဖြေရှင်းနိုင်ဖို့အတွက်အမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့အာဆီယံအဖွဲ့ဝင်10နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကိုဝါရှင်တန် DC ကိုခေါ်ယူပြီးတော့ဒီနေ့ကြာသပတေးနေ့ကျရင်တွေ့ဆုံဆွေးနွေးကြမှာပါ။ရှေ့တောင်အာရှနိုင်ငံတွေကိုမြောက်ကိုရီးယားနဲ့တန်တမာရေးအဆက်အသွယ်တွေဖြတ်တောက်ဖို့အမေရိကန်အစိုးရကတိုက်တွန်းမှဖြစ်ကြောင်းနိုင်ငံခြားရေးဌာနအကြီးတန်းရရှိသူဦးက VOA ကိုပြောပြပါရယ်။အာရှတလောမှာအာဆီယံနိုင်ငံတွေနဲ့လက်တွဲပြီးတော့လှုပ်ဆောင်ကြရတဲ့အများကြီးရှိနေသေးတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဗုဒ္ဓဦးနေ့မှာနိုင်ငံခြားရေးဌာနဝန်ထမ်းတွေကိုပြောကြားခဲ့တယ်လို့အမေရိကန်အစိုးရဟာလုံခြုံရေးဆိုင်ရာကိစ္စရဲ့အများပြားအတွက်အာဆီယံနဲ့ပူးတွဲဆောင်ရွက်မှုကိုပြန်လည်ခိုင်မအောင်လှုပ်ဆောင်မယ်လို့ပြောခဲ့ပါရယ်။ဝန်ကြီး Tillerson ကကြာသပတေးနေ့မှာနိုင်ငံခြားရေးဝန်ကြီးဌာနမှာအာဆီယံနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆွေးနွေးပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပမှာပါ။မကြာသေးခင်ကပဲအာဆီယံခေါင်းဆောင်တွေဟာဖိလစ်ပိုင်နိုင်ငံမနီလာမြို့ကတွေ့ဆုံဆွေးနွေးပွဲကနေမြောက်ကိုရီးယားရဲ့ရလုံမှုတွေနဲ့ပတ်သက်ပြီးတော့ဝေဖန်တဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီ Washington DC ကဆွေးနွေးပွဲကိုမြန်မာနိုင်ငံကနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ကိုစားမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကတက်ရောက်မှာဖြစ်ပါတယ်။
ဒီနိုင်ငံအနေနဲ့မြောက်ကိုရီးယားရဲ့ဆက်ရှိတိခန့်နိုင်စွမ်းကိုမဆန်းသတ်ဖို့တရုတ်စုဝါမီဒီယာရဲ့ပြောဆိုချက်တွေကိုညှင်းညွန့်ပြီးရှာရှာပါပါမြောက်ကိုရီးယားကတရုတ်နိုင်ငံကိုတိုက်ရိုက်ဝေဖန်လိုက်ပါတယ်။နိုင်ငံခြားဆက်ဆံရေးရဲ့အဓိကမန်တိုင်တွေကိုချိုးဖျက်တဲ့အစဉ်ချင်းမဲ့လုပ်ရက်တွေကြောင့်ကြုံလာမဲ့ကြီးမားတဲ့နောက်ဆက်တွဲအကျိုးဆက်တွေကိုတရုတ်နိုင်ငံကပိုပြီးနားလည်သဘောပေါက်တင်တယ်လို့ကိုရီးယားဗဟိုသတင်းစင် KCN ရဲ့သဘောထားထင်မြင်ချက်ဆောင်းပါးမှာမနေ့ကဖော်ပြလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုဆွလွတ်ဖို့တရုတ်နိုင်ငံရဲ့တောင်းဆိုမှုတွေကဘောင်ကျော်ရဲ့လုပ်ရက်ဖြစ်တယ်လို့မြောက်ကိုရီးယားရဲ့အခွင့်အရေးကိုချိုးဖောက်အောင်ရောက်ကြောင်းလည်းဖော်ပြထားပါတယ်။တရုတ်ကွန်မြူနစ်ပါတီအဘော Global Times သတင်းစာကတော့နျူကလ িয়ার စီစဉ်နဲ့ပတ်သက်ရင်မြောက်ကိုရီးယားရဲ့စဉ်းစားမှုစဉ်းစားနည်းကလွဲမနေတယ်လို့ဒီကနေ့ပဲရေးသားခဲ့တာပါ။ တရုတ်နိုင်ငံအနေနဲ့နေဆက်ဒေသမှာမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ညံ့နှွမ်းမခံနိုင်ဘူးလို့လည်းဖော်ပြထားပါတယ်။ဒီသတင်းမှာနျူကလ িয়ার စစ်ပွဲဖြစ်အောင်အမေရိကန်ကတွန်းပို့နေတယ်ဆိုပြီးမြောက်ကိုရီးယားကဒီသတင်းပတ်သက်ဝေဖန်ခဲ့ပြီးနောက်မှာပဲတရုတ်စိုးရကတော့မြောက်ကိုရီးယားရဲ့ပက်တင်းတက်ဒုံးနဲ့နျူကလ িয়ার စစ်စင်တွေကြောင့်ထိတ်တဲရင်ဆိုင်မှုတွေကြုံနေရတယ်ကိုထင်းထင်းထင်းထင်းလှုပ်ရှားဖို့တိုက်တွန်းထားတာပါ။တက်ဆိုင်သူတွေအလုံးအနေနဲ့ထင်းထင်းထင်းထင်းဆောင်ရွက်ဖို့နဲ့စွန့်နှိမ့်မှုတွေအမြန်ဆုံးပြန်ဆောက်ဖို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေနဲ့တယ်လီဖုန်းဆက်ပြောဆိုရမှာတရုတ်သမ္မတရှီချင်းဖင်ကတိုက်တွန်းလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကန်ရှောင်းကလည်းတက်ဆိုင်သူတွေအလုံးအနေနဲ့စစ်စစ်ညင်ညင်ဆောင်ရွက်ကြဖို့မခန့်ညင်စရာဖြစ်အောင်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြောဆိုမနေကြဖို့နဲ့ဆက်သွယ်မှုတွေဆွေးနွေးမှုတွေအမြန်ဆုံးပြန်ဆောက်နိုင်မယ့်အခြေအနေတစ်ချက်ကိုဖန်တီးကြဖို့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းတိုက်တွန်းသွားပါတယ်
။အမေရိကန်နဲ့ထိုင်းနိုင်ငံတို့ကြားဆယ်စုနှစ်တစ်ခုလောက်ကြာအောင်အဆက်ဆက်ပြတ်တောက်ခဲ့ပေမဲ့လည်းမကြသေးရင်ကသမ္မတ Trump ကထိုင်းဝန်ကြီးချုပ် Prayut Chan O Cha ကိုဆက်သွယ်ခဲ့ရကနေဆက်ဆံရေးခေတ်တစ်ခုကိုရောက်ရှိလာပြီလို့အကြေခတ်တွေကမြင်ကြပါတယ်။သမ္မတ Trump ကထိုင်းဝန်ကြီးချုပ်ကိုတယ်လီဖုန်းဆက်စကားပြောရာကနေနှစ်နိုင်ငံကြားနှစ်ပေါင်းများစွာမဟာမိတ်ဆက်ဆံရေးရဲ့အရေးပါမှုစီးပွားရေးနဲ့ကုန်သွယ်မှုတွေအားကောင်းလာတဲ့အမျှနှစ်နိုင်ငံစလုံးအကျိုးခံစားရတဲ့အကြောင်းတွေကိုအလေးထားပြောဆိုခဲ့တယ်လို့သမ္မတ Imperial ကပြောဆိုခဲ့ပါတယ်။သမ္မတ Imperial ကိုအလဲပတ်လာရောက်ဖို့ထိုင်းဝန်ကြီးချုပ်ကိုတရားဝင်ဖိတ်ကြားလိုက်တဲ့အတွက်အာရှဒေသမှာအမေရိကန်ကတက်တက်ကြွကြွနဲ့ဥဆောင်သွားမယ်ဆုံးဖြတ်ချက်ကိုအတည်ပြုရာရောက်ပါတယ်။သမ္မတ Trump ရဲ့ဖိတ်ကြားချက်ဟာလွန်ခဲ့တဲ့10နှစ်လောက်အတွင်းထိုင်းနိုင်ငံရဲ့စစ်တပ်ကဝင်ရောက်ဆက်ဖက်မှုကြောင့်တပ်တမန်ရေးအရာအထူးကြံဖြစ်နေတဲ့ထိုင်းနိုင်ငံနဲ့အမေရိကန်တို့ကြားဆက်ဆံရေးမှာအဓိကအပြောင်းအလဲတစ်ခုဖြစ်လာနိုင်ပါတယ်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.19 kHz 1063ည5.19 kHz 15965 5.25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်ပြည်ထောင်စုမှာ Obama Care လို့လူသိများတဲ့အဖို့နှုတ်ချူထားတဲ့ကျန်းမာရေးဆောက်ရှောက်မှုအစီအစဉ်ကိုပက်ပြက်ပြီးအစားထိုးမဲ့ဥပဒေချမ်းတည်းရဲ့ဒီကနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်လိမ့်မယ်လို့ညွှန်လင်းရပါတယ်။မလာရဲမှာတော့အလားတူမဲခွဲဆုံးဖြတ်ဖို့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရပေမဲ့ဒီချိန်မှာတော့အထက်နဲ့အောက်လွှတ်တော်နေရာဆုံးမှာလူများစုအဖြစ်ထင်ကျုပ်ထားတဲ့ Republican ကိုယ်စားလှယ်တွေကလောထက်ထောက်ခံမှုအလုံးလောက်ရမယ်လို့ယုံကြည်ထားကြောင်းလဲအောက်လွှတ်တော်လူများစုခေါင်းဆောင် Kevin McCarthy ကပြောပါတယ်။ဒါမှမဟုတ် Donald Trump အပါအဝင် Republican ခေါင်းဆောင်တွေကတော့ကျန်းမာရေးဆောက်ရှောက်မှုဥပဒေစစ်ကိုပါတီတွင်းကထောက်ခံမှုရဖို့ရပောင်းများစွာကြိုးစားနေကြတာပါ။ကျန်းမာရေးဆောက်ရှောက်မှုဥပဒေချမ်းမှာပြင်ဆင်မှုတွေနဲ့ပတ်သက်လို့ဒါမှမဟုတ် Imperial နဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်မနေ့တုန်းကတော့ Republican Party ကအလဲအလက်သဘောထားရှိသူတွေဖြစ်တင်ရှားတဲ့အောက်လွှတ်တော်အမှန်နူးဖြစ်တဲ့ Fred Upton နဲ့ Billy Long တို့ကထောက်ခံမယ်အကြောင်းပြောဆိုခဲ့ကြပါတယ်။ပြန်လည်ပြင်ဆင်ထားတဲ့ဥပဒေချမ်းမှာတော့ကျန်းမာရေးပြဿနာရှိနေတဲ့သူတွေကိုဆောက်ရှောက်မှုအမှတ်ကံပေးနိုင်ဖို့ငါးနှစ်အတွင်းဒေါ်လာ6ဘီလီယံသုံးစွဲမဲ့အစီအစဉ်ကိုထည့်သွင်းထားတာပါ
။ဒီကနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံပါဝင်ဆွတ်ဖက်ခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီမှလုပ်မယ်တကယ်ပဲဆွေးနွေးပွဲတစ်ခုမှာအမေရိကန်ဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲ James Comey ဒီကနေ့တက်သေးထွက်ဆိုဖို့ရှိနေပါတယ်။မနေ့ဗုဒ္ဓဦးနေ့ကအထက်လွှတ်တော်တရားရေးကော်မတီကိုပြောဆိုခဲ့တာမှာပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရအောင်များ FBI ရဲ့လှုပ်ဆောင်မှုတွေအကျိုးသက်ရောက်စေခဲ့သလားဆိုတာကိုစဉ်းစားမိချိန်မှာသူအတော်ကြီးစိတ်မသက်သာဖြစ်ရတယ်လို့ Mr. Comey ကပြောသွားပါတယ်။ဒီမိုကရက်တစ်ပါတီကနေသမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ Hillary Clinton နဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုပြန်လည်လှုပ်ဆောင်နေတဲ့အကြောင်းကိုရွေးကောက်ပွဲမှတိုင်ငယ်ရပ်ပိုင်းလိုမှ Mr. Comey ကပြောဆိုလိုက်တာပါ Mrs. Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့အချိန်တုန်းကအစိုးရရဲ့အရေးပါရဲ့လှုပ်ဝက်ချက်လက်တွေကိုသူမရဲ့ကိုယ်ပိုင်အီးမေးလ်စာပါသုံးပြီးဆက်သွယ်ပေးပို့ခဲ့တယ်ဆိုတော့စုံစမ်းစစ်ဆေးမှုတွေကိုဖွင့်ချခဲ့ရတဲ့အပေါ်မှာသူအတော်ထိခိုက်စခန်းစားခဲ့ရတယ်လို့ Mr. Comey ကပြောပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးမှုတွေပြီးစီးသွားပြီဆိုပြီးတော့လွှတ်တော်ကိုပြောဆိုမိခဲ့ရင်အဲ့လိုပြောဆိုမှုကကြီးမားတဲ့ဖုံးကွယ်မှုကြီးဖြစ်သွားနိုင်တာကြောင့်သူ့အနေနဲ့ရွေးကောက်ပွဲမတိုင်ခင်ရက်ပိုင်းမှာပဲဖွင့်ချဖို့ဆုံးဖြတ်ချက်ခက်ချခဲ့ရတာပါလို့ Mr. Comey ကပြောပါတယ်။ FBI အနေနဲ့ရွေးကောက်ပွဲသမ္မတလောင်းတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုအချက်လက်တွေကိုအခုလိုဖွင့်ချတာမျိုးအများအပြားတော့လုံးဝမရှိပါဘူး။ရွေးကောက်ပွဲရလဒ်တွေမှာတစုံတရာထိခိုက်မှုဖြစ်လာနိုင်တာကြောင့်မှသူရဲ့ဆောင်ရွက်ချက်နဲ့ပတ်သက်လို့ Mr. Comey ကတော့ရွေးကောက်ပွဲမှာ Mr. Trump က Mrs. Clinton ကိုအနိုင်ရနိုင်ကောင်းရဲ့ဆိုပြီးတော့လုပ်ခဲ့တာမျိုးမဟုတ်ဘူးလို့ပြောဆိုသွားပါတယ်။
ယူရနိုင်ငံမြောက်ပိုင်းမှာမနေ့ကကျောင်းမီးသီးရင်းပောက်ကွဲမှုကြောင့်လူ35ယောက်ထက်မနည်းသေဆုံးပြီးအများအပြားဒဏ်ရာရခဲ့ကြောင်းအစိုးရပိုင်သတင်းကဖော်ပြပါရယ်ကိုလက်စတန်ဒီသားကပောက်ကွဲမှုဖြစ်ရာအရက်မှာအရေးပေါ်ကစေးလုပ်ငန်းတွေဒီကနေ့ထိဆက်လက်လွတ်ဆောင်နေတယ်လို့ဆိုရမယ်လဲကျောင်းမီးသီးရင်းမှာလူဘလောက်ထိပိတ်မိနေတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးသတင်းတွေမှာတော့လူပေါင်းတရာဆင်လောက်ကနေ80လောက်ထိရှိနေတယ်လို့လည်းဖော်ပြနေပါရယ်ကျောင်းမီးသီးရင်းမှုတ်သွင်းပေးတဲ့အောက်ဆီဂျင်တွေပိတ်မိနေတဲ့သူတွေထံရောက်လိမ့်မယ်လို့မျှော်လင့်ကြောင်းလဲကိုလက်စတန်ဒီသားကလာချန်နီကယ်ဆယ်ရေးဖွဲ့အကြီးအကဲဟိုဆင်အာဘက်ကပြောပါတယ်။ကျောင်းမီးသီးရင်းနဲ့ပိတ်မိနေသူတွေကိုကယ်ဆယ်ဖို့သွားတဲ့သူတွေကတောင်းဝေရှိမှုစုအနည်းဆုံး25ယောက်ကိုလည်းစေရုံတင်ကူတာပေးထားပါတယ်
။ပြည်သူ့သမ္မတလောင်းနေဖြစ်ကြတဲ့မရီလာဖန်နဲ့အီမန်နျူအယ်မက်ခရွန်တို့နှစ်ယောက်ကဒေတာစံတော်ချိန်ဗိုဒူးနေညမှာရုပ်မြင်သံကြားကတဆင့်နှစ်နာရီကြာစကားဆစ်ထိုးခဲ့ကြပါတယ်။ဒါဟာမေလ9ရက်နေ့တုန်းကကျင်းပမယ်၊9ရက်နေ့မှာကျင်းပမယ်တကြောပြန်သမ္မတရွေးကောက်ပွဲမကျင်းပခင်ပြုလုပ်တဲ့တခုတည်းသောစကားဆစ်ထိုးပွဲလည်းဖြစ်ပါတယ်။ဒီစကားဆစ်ထိုးပွဲဟာလက်ရာရင်လက်ဖက်နဲ့ပြိုင်ဘက်မက်ခရွန်တို့နှစ်ဦးတို့ဘယ်သူမဲရမလဲဆိုတာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်18တန်းကိုစီးယုံတဲ့စကားစစ်ထိုးပွဲလည်းဖြစ်ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မအီးတန်းစင်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို bramis.voanews.com ဆမင်နာမှာတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ကြပါမယ်။အီတလီနိုင်ငံကိုရောက်နေတဲ့ဒေါ်ဆန်းစုကြည်ဟာပိုယန်မင်းကြီးဖရန်စစ်စ်နဲ့ဗာတီကန်နန်းတော်မှာဒီကနေ့တွေ့ဆုံပြီးဗာတီကန်နဲ့မြန်မာနိုင်ငံကြားတရားဝင်တန်တမာဆက်ဆံရေးထူထောင်ဖို့သဘောတူလိုက်ကြပါပြီ။မြန်မာနိုင်ငံမှာဗာတီကန်တန်ယုံဖွင့်လှစ်ပြီးဗာတီကန်တန်ကိုယ်စားလှယ်ထားရှိဖို့ကိုသဘောတူလိုက်ကြပြီလို့ဗာတီကန်နန်းတော်ကကြေညာချက်ထုတ်ပြန်ပါတယ်။ဒေါ်ဆန်းစုကြည်ဟာဒီကနေ့အီတလီဝန်ကြီးချုပ်နဲ့လည်းတရားတွေ့ဆုံဖို့ရှိပါတယ်။မနေ့ကတော့ဒေါ်ဆန်းစုကြည်ဟာအီတလီဝန်ကြီးချုပ်ဟောင်းရိုမန်နိုပရိုဒီနဲ့တွေ့ဆုံပြီးမြန်မာနိုင်ငံနဲ့ဆက်စပ်တဲ့နိုင်ငံကအခြေအနေကိုဆွေးနွေးခဲ့ပါတယ်။ဒီအကြောင်းကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပါလိမ့်မယ်ခင်ဗျာ
။နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ဥရောပသုံးနိုင်ငံခီးစဉ်တွေကဒုတိယမြောက်ခီးတစ်ထောက်ဖြစ်နေအီတလီနိုင်ငံကိုမနေ့ဗုဒ္ဓနေ့ကရောက်ရှိသွားပြီးဖြစ်ပါတယ်။အီတလီနိုင်ငံမှာရှိနေစဉ်အတွင်းဗုဒ္ဓနေ့ကအီတလီဝန်ကြီးချုပ်ဟောင်းလည်းဖြစ် EU ဥရောပကော်မရှင်ဥက္ကဋ္ဌဟောင်းလည်းဖြစ်တဲ့ရိုမာနိုပရိုဒီနဲ့တွေ့ဆုံပြီးအာရှဒေသတွင်းအခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့မနေ့ကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့အီတလီမြန်မာချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌကာလိုဖရာရီက VOA ကိုရှင်းပြပါတယ
် The main topic for the conversation she had with Mr. Prodi was the international situation and in particular the situation of Southeast Asia
Mr. Prodi နဲ့ဒေါ်ဆန်းစုကြည်ကိုဆွေးနွေးကြတဲ့အဓိကအကြောင်းအရာကတော့နိုင်ငံတကာအရေးကိစ္စတွေအဆင့်တောင်အာရှနဲ့ဆိုင်တဲ့ကိစ္စရပ်တွေအပြင်တရုတ်အိန္ဒိယတို့နဲ့ဆက်ဆံရေးကိစ္စတွေဖြစ်ပါတယ်။မစ္စတာပရိုဒီဟာဥရောပကော်မရှင်ဥက္ကဋ္ဌရာထူးကအနားရောက်ပြီးတဲ့နောက်မှာနိုင်ငံတကာနိုင်ငံရေးကိစ္စတွေအတွက်အကြံပေးဆောင်ရွက်နေသူဖြစ်ပါတယ်။သူဟာအစ်တောင်အာရှအရေးကိုတိုက်ရိုက်ထိတွေ့ဆက်ဆံနေသူတွေလည်းဖြစ်ပါတယ်
။မစ္စတာပရိုဒီဟာအီတလီဝန်ကြီးချုပ်အဖြစ်1996ခုနှစ်ကနေ98ခုနှစ်အထိတကြိမ်2006ခုနှစ်ကနေ2008ခုနှစ်အထိတကြိမ်နှစ်ကြိမ်တိုင်တိုင်တာဝန်ထမ်းဆောင်ခဲ့သူဖြစ်သလိုဥရောပကော်မရှင်ဥက္ကဋ္ဌအဖြစ်လည်း1996ခုနှစ်ကနေ2004ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တဲ့ဝါရင်အီတလီနိုင်ငံရေးသမားတဦးဖြစ်ပါတယ်။ပုထုနေညနေပိုင်းမှာတော့ဒေါ်ဆန်းစုကြည်ဟာလက်ရှိအီတလီနိုင်ငံသားရေးဝန်ကြီးအင်ဂျယ်လီနိုအယ်ဖာနိုနဲ့တွေ့ဆုံခဲ့ပါတယ်။ EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အီတလီနိုင်ငံဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုကူညီထောက်ပံ့ပေးနေတာဖြစ်ပါတယ်။ဒါအပြင်အီတလီနိုင်ငံကမြန်မာနိုင်ငံရဲ့စက်ပျိုးရေးကဏ္ဍမြင့်တင်ပေးရေးအတွက်စက်ပစ္စည်းနဲ့နည်းပညာပိုင်းဆိုင်ရာအကူအညီတွေပေးနေတဲ့အပြင်ငလျင်တန်းခံရတဲ့ပုဂံမျိုးကရှေးဟောင်းအမွေနှစ်တွေပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေအတွက်လည်းလူအားငွေအားနဲ့ကူညီထောက်ပံ့ပေးနေတာဖြစ်ကြောင်းကာလိုဖရာရီကရှင်းပြပါတယ်။ဒေါ်ဆန်းစုကြည်ဟာဒီကနေ့နေ့လယ်2နာရီမှာပိုယဟမင်းကြီးဖရန်စစ်စ်နဲ့ဗာတီကန်နန်းတော်မှာတွေ့ဆုံမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့ပိုယဟမင်းကြီးနဲ့ဒုတိယအကြိမ်မြောက်တွေ့ဆုံခြင်းဖြစ်ပါတယ်။2013ခုနှစ်မှာဒေါ်ဆန်းစုကြည်အီတလီနိုင်ငံကိုပထမအကြိမ်ရောက်လာစဉ်ကလည်းပိုယဟမင်းကြီးနဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာခရီးယံဘာသာဝင်တွေဟာလူနည်းစုဖြစ်ပေမဲ့လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်ကြွစွာပါဝင်ဆောင်ရွက်နေတာတွေရှိတဲ့အတွက်ပိုယဟမင်းကြီးဖရန်စစ်နဲ့တွေ့ဆုံတဲ့အခါအဲ့ဒီကိစ္စကိုဆွေးနွေးကြဖို့အလားအလာရှိတယ်လို့မစ္စတာဖရာရီကတုံ့တက်ပါတယ်။ဂျာတာပတိနေ့နေ့လယ်ပိုင်းမှာတော့လက်ရှိအီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့တွေ့ဆုံဖို့ရှိကြောင်းမစ္စတာဖရာရီကပြောပါတယ
် And she also will meet our prime minister Mr. Gentiloni whom she met already in Burma when he came to her as the first
ဒေါ်ဆန်းစုကြည်ဟာဝန်ကြီးချုပ်ဂျန်တီလိုနီနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်မစ္စတာဂျန်တီလိုနီဟာ နိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ဒေါက်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာပြီးရပ်ပိုင်းအကြာမှာပဲအနောက်နိုင်ငံတွေကပထမဆုံးသွားရောက်တွေ့ဆုံခဲ့တဲ့အရာရှိသူဖြစ်ပါတယ်။ဒါကြောင့်ဒီတွေ့ဆုံမှုကနိုင်ငံဆက်ဆံရေးပုံမအကောင်လာစေဖို့အတွက်အင်မတန်အရေးပါသလိုမြန်မာအစိုးရစစ်အနေနဲ့တိုင်းပြည်အတွင်းဒီမိုကရေစီဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့အတွက်အီတလီအစိုးရပံ့ပိုးပေးနေရတယ်လို့အစီအမင်းလှုပ်ဆောင်ဖို့အထောက်အကူပြုစင်မှာဖြစ်ပါတယ်။
မြန်မာနိုင်ငံဟာအရှိတောင်အာရှတိုက်အတွင်းမှာအီတလီနိုင်ငံအတွက်အင်မတန်အရေးပါတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ထားတာဖြစ်ကြောင်းလဲကာလိုဖရာရီကပြောပါတယ်ဒေါန်ဆန်းစုကြည်ဟာဒီကနေ့ညနေ၄နာရီမှာတော့အီတလီအထက်လွှတ်တော်အစအဦးကိုတွားရောက်ပြီးအမျိုးသမီးများနဲ့ဆင်းရဲနွမ်းပါမှုဆိုတဲ့ခေါင်းစဉ်နဲ့ညီလာခံကျင်းပနေကြတဲ့နိုင်ငံတကာလွှတ်တော်အမတ်များညီလာခံမှာအဖွင့်မိန့်ခွန်းပြောကြားမှာဖြစ်ပါတယ
် This conference is an official part of the agenda of the G7 meeting which is also scheduled in Italy in the next days
ဒီညီလာခံဟာ G7 လို့ခေါ်တဲ့စက်မှုထိပ်သီးခုနိုင်ငံခေါင်းဆောင်တွေလာမဲ့ရပိုင်းအတွင်းကျင်းပမဲ့ထိပ်သီးစီဝေရဲ့တည်ဝင်အစိတ်ပိုင်းတစ်ခုဖြစ်ပါတယ်တကဘာလုံးကလည်းဟုတ်ကြမဲ့လွှတ်တော်အမတ်တွေအတွက်ဒေါင်ဆန်းစုကြည်ကဒီညီလာခံမှာအဖွင့်မိန့်ခွန်းပြောကြားပေးမှာဖြစ်ပါတယ်
အီတလီမြန်မာချစ်ကြည်ရေးအဖွဲ့ဟာနိုင်ငံကြားကပြည်သူတွေအချင်းချင်းကြားမှာချစ်ကြည်ရင်းနှီးမှုတည်ဆောက်ရေးအတွက်ဖွဲ့စည်းထားတာဖြစ်ပါတယ်။ဒီအဖွဲ့ဟာမြန်မာနိုင်ငံကကျောင်းသားတွေအတွက်ပညာရေးအကူအညီပေးရေးနဲ့နှစ်နိုင်ငံအကြားလက်မှုအမှုပညာဆိုင်ရာအပြာအလံဖလှယ်တဲ့အစီအစဉ်အကောင့်ထယ်ဖော်ဆောင်ရေးအတွက်ဒေါက်ဆန်းစုကြည်နဲ့ဆွေးနွေးပြခဲ့ကြောင်းလဲအီတလီမြန်မာချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌကာရလာဖရာရီကပြောပါတယ်။ဒီကနေ့မေလ၄ရက်နေ့ညနေပိုင်းမှာတော့ဒေါက်ဆန်းစုကြည်ဟာဗြိတိန်နိုင်ငံလန်ဒန်မြို့ကိုခီးဆက်မှာဖြစ်ပြီးအဲ့ဒီမှာFreedom of the City of London ဆိုတဲ့ဂုဏ်သူဆောင်ဆုကိုလက်ခံရယူမှာဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလံဖြစ်ပါတယ်။ NCA အပြည့်အစာချုပ်ကိုလက်မှတ်ထိုးထားတဲ့ရှမ်းနဲ့ရခိုင်လက်နက်ကိုင်အဖွဲ့နှစ်ခုကလာမယ့်21ရာစုညီလာခံတက်ရောက်ရေးကိစ္စအခုချိန်ထိမတင်မကျဖြစ်နေပါတယ်။အဓိကအချက်ကတော့လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခွင့်နဲ့သက်ဆိုင်နေပါတယ်။ဒီသတင်းကိုတော့ VOA သတင်းတော်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရန်စဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့တွေဟာလူမျိုးအလိုက်နဲ့ဒေသအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခဲ့ရမှာ RCSS ကရှမ်းတပ်ဖွဲ့နဲ့ ALP ကရခိုင်တပ်ဖွဲ့တွေကတော့လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အတွက်မပြေမလည်ရှိနေပါတဲ့ရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီ RCSS ကလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးဒါမှမဟုတ်ပင်လယ်မှာကျင်းပဖို့တောင်းဆိုထားပြီးလောလောဆယ်အစိုးရနဲ့ညှိနှိုင်းနေဆဲရှိတယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ငင်းကအခုလိုပြောပါတယ
်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆက်လို့လိုက်တာတော်လို့ဖို့အမှန်မကြီးလေတော့ဒီလိုဆိုအခုတော့တကယ်ကြီးနေတာပေါ့နော်ကျွန်တော်ထင်တယ်လေဒီ department တင်းလာတော့အဖြစ်တိတိကျကျထွက်လာမှာဖြစ်ပါတယ်
ဒီကဲတဲ့ February လကတော့မိုင်းပန်ဒါမမုတ်ထိုင်းနယ်ဆက်အနီးကမိုင်းတော့မိုင်းထားမှာကျင်းပဖို့အစိုးရဘက်ကတုံ့ပြန်ထားတာကိုသွာလာရေးနဲ့နေရာထိုင်ခင်းအခက်အခဲကြောင့်ရှမ်းတပ်ဖွဲ့ကလက်မခံခဲ့ပါဘူး။ရှမ်းလက်နက်ကိုင်အဖွဲ့တွေကသူတို့တောင်းဆိုထားတဲ့နေရာမှာကျင်းပခွင့်မရရင်27ရာစုပင်လုံတက်ရောက်ရေးကိုဗဟိုအလုံးမှုဆောင်အစည်းအဝေးမှာပြန်လည်ဆုံးဖြတ်ဖို့ရှိကြောင်းလည်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတဲ့
။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီလိုဆိုနေဒီနားလည်းတော့မှကျွန်တော်တို့စီစီအစီအစဉ်ခေါ်ယူပြီးတော့ကျွန်တော်ဒီအဆင့်ချက်မှာဖြစ်ပါတယ်အခုကကျွန်တော်တို့ကရှမ်းပြည်ရိုးရိုင်းအလေးတက်စ်မလုံးပါသေးဘူးမလုံးရသေးတော့ဒီ27ဒီလိုမျိုးလားခံတိတဲ့ကြားဖြစ်ကြတယ်လည်းခက်ခဲရှိတယ်ကျွန်တော်တို့ဒီလူထုတာလည်းတည်သွားမှပဲတွားလို့ရအောင်အခြေခံရှိတာဆရာ
ပြီးခဲ့တဲ့ AB လအတွင်းကတော့တောင်ကြီးမြို့မှာရှမ်းပြည်နယ်ဒေသအလိုက်နိုင်ငံရေးဆွေးနွေးပွဲတွေကိုပြည်내အစိုးရကဥဆောင်ကျင်းပခဲ့ပေမဲ့ဒါကကြက်ပြန့်တဲ့သဘောထားအမြင်တွေရယူဖို့အချိန်ကန့်သက်ရှိခဲ့တယ်လို့ရှမ်းလူလူအားလုံးကလည်းကိုစားမပြုကြောင်း RCSS ဘက်ကထောက်ပြပါတယ်။ရခိုင်လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုတော့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကြောင့်ကျင်းပဖို့ခွင့်ပြုတာမရှိသေးကြောင်းရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ဒုဥက္ကဋ္ဌဒေါက်စောမြတ်ရာစာလင်းကပြောပါတယ်။
ကျမတို့ရခိုင်ပြည်လွတ်မြောက်ရေးပါတီကတော့လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတစ်ခုလေးဖြစ်ပါတယ် NCA ရဲ့စာချုပ်အတိုင်းဆိုလို့ရှိရင်ကျမတို့မြို့သားဆင်းနိုင်ငံရေးဆွေးနွေးခွင့်ရရမှာပါရှေ့ကျင်မြောက် UPDC အစည်းအဝေးမှာလည်းပဲကျမတို့ကိုအဆင့်ချင်းဖြစ်တဲ့အဖွဲ့အစည်းတွေလောက်ပိုင်းခွင့်ရှိတယ်ဆိုတာမျိုးကိုဆုံးဖြတ်ချက်ကြကြပါရဲ့နဲ့တစ်ဖက်ချက်ဖြစ်ပေါ်လာတဲ့အစည်းအဝေးတွေမှာကျမတို့ကိုလောက်ပိုင်းခွင့်မရှိတော့ဘူးလွန်ခဲ့တဲ့ဒီ GMP အစည်းအဝေးမှာဆိုလို့ရှိရင်ရခိုင်ကိုလောက်ပိုင်းခွင့်မပေးခဲ့ပါဘူး မပေးခဲ့တဲ့ကိစ္စကိုကျမတို့ကမေးတဲ့အချိန်မှာ sensitive area လို့ပဲပြောပါတယ်ချင်းရွှေရှလွေဖြစ်တဲ့ area လို့ပဲပြောပါတယ်အဲ့ဒါပဲအဖြစ်ဖြစ်ပါတယ
် ELT ပါတီအနေနဲ့လာမယ့်27ရာစုပင်လုံတက်ရောက်ရေးကိုပါတီဘိုးကော်မတီအစည်းအဝေးမှာဆုံးဖြတ်ဖို့ရှိနေကြောင်းလည်းပြောပါတယ
်ကျမတို့ကပါတီအစည်းအဝေးခေါ်နေပါတယ်ပြီးလို့ရှိရင်သခင်တစ်မျိုးသားလုံးနဲ့လည်းကျမတို့အနှိမ့်နှိုင်းဆောင်ရွက်နေစေဖြစ်ပါတယ်ကျမတို့ပါတီကတော့အင်မတန်မှဒေတာနိုင်ကြလေဖြစ်ပါတယ် NCA ကိုလက်မှတ်ထိုးထားပါရဲ့နဲ့ကျမတို့ဟာအင်မတန်မှကို pressure ဆက်ဆံခံရတယ်ဆိုတာမျိုးကိုကျမတို့ကတော့လုံးဝခံစားချက်မကောင်းပါဘူး
လောလောဆယ်မှာလူမျိုးအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကိုကရင်ချင်းနဲ့ပအိုးတို့မှာကျင်းပခဲ့တယ်ဒေတာအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကိုတော့ပဲခူးတိုင်းဒေတာကြီးတနင်္သာရီတိုင်းဒေတာကြီးနဲ့ရှမ်းပြည်နယ်မှာကျင်းပခဲ့ပြီးဖြစ်ပါတယ
် VOA သတင်းတော်ကူမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ဒီကရဲအစိုးရလက်ထက်မှာကွာဟခဲ့တဲ့ဒေတာဖွံ့ဖြိုးရေးရန်ပုံငွေတွေတဲကငွေကျပ်တန်ပေါင်း300ကိုဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေကမကွေးတိုင်းအစိုးရထံဒီကနေ့ပြန်လည်ပေးအပ်ခဲ့ပြီးမနေ့ပြန်မှာနောက်ထပ်ကျပ်တန်း900ကိုလာပေးဖို့ရှိတယ်လို့လက်ရှိဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကပြောပါတယ်ပြန်လည်ပေးအပ်ဖို့သမရယုံကညွှန်ကြားထားတဲ့ကျပ်တန်းပေါင်း300ကျော်တဲကကျပ်တန်း900ကိုမေလပထမပတ်အတွင်းပြန်ပေးမယ်လို့ဝန်ကြီးချုပ်ဟောင်းကအစိုးပိုင်းမှာစာပို့အကြောင်းကြားလာတာပါဒီအကြောင်းကိုတော့ VOA သတင်းတော်ကိုထက်အောင်ကတင်ပြပါမယ
်။ဒေတာဖွံ့ဖြိုးရေးရန်ပုံငွေတွေကွာဟမှုတွေကြောင့်ဝေဖန်ခံနေရတဲ့မကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေဟာဒီကနေ့မှာတော့ငွေကျပ်တန်ပေါင်း300ကိုလက်ရှိတိုင်းအစိုးရထံပထမအကြိမ်အနေနဲ့ပြန်ပေးလိုက်တာပါ။မနေ့ပြန်မှာတော့ကျန်ရှိနေသေးတဲ့ငွေတွေတဲကကျပ်တန်ပေါင်း900ကိုပြန်ပေးဖို့ရှိတယ်လို့လည်းလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုက VOA ကိုပြောပါရစေ။
ကျွန်တော်ဟိုအထွေအထွေဦးစီးကအကြောင်းကြားတာတော့ဒီနေ့သိန်း3000ပြီးတယ်နှစ်ပြင်ကသိန်း5000ပြီးမယ်ပြောတယ်အလုံးသိန်း8000ရမှာမို့ကျွန်တော်တို့ဒီဒီပါထဲမှာကျွန်တော်အစိုးရဖွဲ့ရတိုင်းမင်းကြီးပေါ်တော့မကွေးတိုင်းဒေသကြီးအစိုးရဖွဲ့ရတိုင်းတွင်းမှုဥဝေစင်ထုံးပြတိုင်းအထွေအထွေဦးစီးကလည်းဦးစီးမှုပေါ်တော့တိုင်းမင်းကြီးပေါ်ဥဝေစင်ထုံးကိုလာပြီလား
တိုင်းအစိုးရကတော့ဒီငွေတွေကိုဗန်တစ်ခုမှအနှံထားပြီး2019-2018ဘဏ္ဍာနှစ်နောက်ပိုင်းမှာလူငွေပြလာရင်ထုတ်ယူသုံးဆသွားမယ်လို့ဒေါက်တာအောင်မွန်းညိုကပြောပါရယ်။အရင်ကြမ်းခံရေးအစိုးရလက်ထက်မှာမကွေးတိုင်းအတွင်းဒေသဖွံ့ဖြိုးရေးရန်ပုံငွေအများပြားကွာဟတာကြောင့်ပြည်သူ့လွတ်တော်အတွင်းမေးမြန်းပြီးတဲ့နောက်အထူးစုံစမ်းစစ်ဆေးအဖွဲ့ကကင်တွယ်စစ်ဆေးခဲ့တာမှာငွေကျပ်တန်းပေါင်း9000ကျော်ပျောက်ဆုံးနေတာကိုတွေ့ရှိခဲ့တာပါ။အဲ့ဒီထဲကမှကြမ်းခံရေးပါတီကိုလှူဒန်းခဲ့တဲ့ငွေကျပ်တန်းပေါင်း1900နဲ့မော်တော်ယာဉ်တွေပက်တောင်ရေယာဉ်တွေအပါအဝင်ရွှေသုခအသေးစားငွေကြီးလုပ်ငန်းကိုလွှဲပြောင်းပေးခဲ့တဲ့ငွေကျပ်တန်းပေါင်း1500ကိုလည်းလက်ရှိမကွေးတိုင်းအစိုးရထံကိုပြန်လည်ပေးရဖို့တမနာရုံးကညွှန်ကြားခဲ့ပါတယ်။ကျန်ရှိနေသေးတဲ့ငွေကျပ်တန်းပေါင်း4000ကျော်နဲ့ပတ်သက်လို့တိတိကျကျရှင်းရှင်းလင်းလင်းသိရဖို့အထူးစုံစမ်းစစ်ဆေးအဖွဲ့ထံကိုမကွေးတိုင်းအစိုးရကစာပို့မေးမြန်းထားပါတယ်။အဲ့ဒါနဲ့ပတ်သက်လို့လက်ရှိအချိန်ထိတော့စာတုံးလုံးဘက်ကပေါ်ပြည်ထောင်စုအစိုးရဘက်ကပါတစုံတရာမပြောသေးပါဘူး။ဒီအပေါ်မှာဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုက
ဖြစ်နိုင်တာကတော့ပြည်ထောင်စုအစိုးရလည်းပဲဒါနဲ့ပတ်သက်ပြီးတော့ဘာမှကျွန်တော်တို့ကမညွန်ကြတော့ကဒီတန်းလေးတောင်ဒီဟလာရေဘူးရအဖြစ်တော့သူတို့ဖုံမျိုးရတဲ့တုံးတယ်ဆိုတာကိုပြောင်သူအစိုးရကလက်ခံထားတဲ့သဘောရှိတယ်ဘလို့တုံးတယ်ဆိုတာကတော့ကျွန်တော်တို့ကစင်းစရာတိကျရအမှကျွန်တော်တို့ကလမ်းဖောက်တာတုံးသလားဆေးရုံဆောက်တာတုံးသလားအဲ့ဒါကြီးဝချင်းဆက်လမ်းလားဒရာလားဘာလားညာလားဆိုတာအကုန်သိရမှာဥပမာဖြင့်ဒါတွေကြီးမယ်ကြီးလို့မှဟလာသူတို့ပြောထားတဲ့ဖုံမျိုးလို့ပါတယ်ဆိုတဲ့နေရာတွေကအာဒီမှာတကယ်သူတို့တုံးခဲ့တာမဟုတ်ဘူးအပြည်တော်စုဘတ်ဂျက်လည်းကိုတုံးထားတာစသည်နဲ့လဲဒါဆရာဆရာမှာပေါ့ဗျာစုံစမ်းရမှာပေါ့နော်ဒီကူကတော့ဘာမှမသိသေးဘူ
းအကေးဆရာတို့ကိုစတုံးလို့ဘက်ကတစုံတရာဒီအကြောင်းပြန်နာမျိုးမရှိဘူးဆိုရင်ကောဘာဆက်လုပ်တော့ဖို့ရှိပါလဲခင်ဗျာ
ဒါဆိုရင်တော့ကျွန်တော်တို့ကပြည်တော်စုကိုကျွန်တော်တို့ကတစင်းတက်ပြီးလက်မေးရမှာပေါ့ဒါနဲ့ပတ်သက်ပြီးတော့ပြည်သူလူထုကတော့လကောင်းသတင်းစာဒါနဲ့မီဒီယာတွေကတော့လကောင်းဒီတန်းလေးတော့ဘလို့သုံးရလဲဆိုတာသိချင်တယ်သိချင်တဲ့အတွက်ကျွန်တော်တို့မှဖြေဖို့အတွက်နော်ကျွန်တော်တိုင်းဒေသကြီးအစိုးရအဖွဲ့ကိုယုံကြည်ကိုးစားမှုရှိအောင်ဝင်လင်းမြင်သာမှုရှိအောင်လို့ဒါတွေဘလို့သုံးထားပါလဲဆိုတာကိုတိုင်းဒီမူတိုင်းနဲ့မှရှိတဲ့ပြည်သူလူထုကိုချပြနိုင်ဖို့အတွက်ဒါဒီဘလို့သုံးတယ်ဆိုတဲ့အချက်လက်ထောက်ထားလူကြီးမာတယ်ဆိုပြီးတော့ကျွန်တော်တို့ကပြည်တော်စုအစိုးရကိုလှက်ပြီးတော့မြစ်တရခံတောင်းဆိုရမှာပေါ့နော
်ဝန်ကြီးချုပ်ဟာဦးဖုံးမော်ရွှေဘက်ကတော့တမနာရုံးကညွှန်ကြားထားတဲ့အတိုင်းမော်တော်ယာဉ်တွေနဲ့ပစ်တောင်ရှင်တို့ကိုအေဘီလ29ရက်နေ့ကပြန်လည်ပေးရထားပြီးဖြစ်တယ်လို့ကြန့်ရှိနေသေးတဲ့ငွေအများပြားကိုဇူလိုင်လနောက်ဆုံးထားပြီးပေးရမှာဖြစ်တယ်လို့တိုင်းရင်းစုဝတ်ထံကိုစာပို့အကြောင်းကြားထားပါတယ်ဦးဖုံးမော်ရွှေပြန်ပေးထားတဲ့မော်တော်ယာဉ်တွေကတစီကိုလွတ်တော်ကိုယ်စားလှယ်တွေတွားရလာရလွယ်ကူဖို့နဲ့လွတ်တော်ဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်တဲ့နေရာမှာအသုံးပြုဖို့ဒီကနေ့မှမကွေးတိုင်းလွတ်တော်ဥက္ကဋ္ဌတန်လွှဲပြောင်းပေးရခဲ့တယ်လို့ဝန်ကြီးချုပ်ကပြောပါတယ်တိုင်းဒေသကြီးတခုရဲ့အုပ်ချုပ်သူအကြီးအကဲတယောက်ဟာသူတာဝန်ထမ်းဆောင်ခဲ့စဉ်အတွင်းအစိုးရရန်ပုံငွေတွေကငွေတန်းပေါင်းများစွာကွာဟတဲ့ကိစ္စလူသိရှင်ကြဖြစ်လာတာဒါဟာပထမဆုံးအကျင့်ဖြစ်ပါတယ်။ဒီကိစ္စပေါ်မှာသက်ဆိုင်သူတွေကိုဘလို့အရေးယူဆောင်ရွက်သွားမလဲဆိုတာကိုတော့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေဘက်ကအခုချိန်ထိတရားဝင်ထုတ်ပေါ်ပြောကြားထားခြင်းမရှိသေးပါဘူးခင်ဗျာ။
ကိုထက်အောင်တင်ပြခဲ့တာပါအခုတခါတော့ပညာရေးနဲ့သက်ဆိုင်တဲ့သတင်းလာတဲ့ဗျာတင်ပြကြပါရစေ။ဗီအိုအေနဲ့ဂျော့ရှ်ဝါရှင်တန်တက္ကသိုလ်တို့ပူးတွဲစီစဉ်ပြီးစိတ်ဝင်စားသူတွေကိုယ်တိုင်ပါဝင်ဆွေးနွေးနိုင်တဲ့ပညာရေးဆိုင်ရာဆွေးနွေးပွဲအစီအစဉ်တစ်ခုကိုမေလ3ရက်နေ့ကပြုလုပ်ခဲ့ပါတယ်။ အမေရိကန်ပြည်ထောင်စုမှာလာပြီးပညာသင်ကြားခြင်းကြတဲ့နိုင်ငံတကာကကျောင်းသားတွေဟာပြည်ဝင်ခွင့်ဗီဇာ၊ပညာသင်စေအထောက်အပံ့နဲ့ရင်ကျေးမှုဆိုင်ရာအံဝင်ခွင့်ကြဖြစ်မှုစတာတွေနဲ့ပတ်သက်လို့သိလိုသမျှကိုမေးခဲ့ကြတာပါ။ကမ္ဘာတစ်ဝန်းကပညာသင်မှုစိတ်ဝင်စားကြတဲ့သူတွေကလည်းလူမှုကွန်ရက်မီဒီယာတွေ၊ဗီဒီယိုဖိုင်တွေကတဆင့်မေးမြန်းခဲ့ကြပါတယ်။ဗီဒီယိုသတင်းနောက်
ဂရက်ဖလာဂုစ်သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြပါမှာပါ။ဒီဆိုတဲ့ဝါစီစဉ်ကအမေရိကန်ပြည်ထောင်စုမှာလာရောက်ပညာသင်ကျင်တဲ့သူတွေ၊သိကျင်တဲ့သတင်းအချက်အလက်တွေကိုအဖြေရှာဖို့ရည်ရွယ်ပြီးတော့လှုပ်တာဖြစ်ပါတယ်။တချို့ကျောင်းသားတွေကတော့တကယ်လို့အမေရိကန်ရဲ့ပြည်ဝင်ခွင့်ဆိုင်ရာဝါဒတွေကိုတင်းကြပ်လိုက်မယ်ဆိုရင်ဘာတွေဖြစ်လာနိုင်တယ်လဲဆိုတာကိုမေးခွန်းထုတ် world. We certainly are.
We have made a major effort.
The first 2 years
at a traditional four-year university, you're doing just basic courses. That can happen at the community
college.
ဒေတာကောလိပ်လိုမျိုးကွန်မြူနတီကောလိပ်တွေမှာဈေးတက်တက်တာတာနဲ့တက်နိုင်တာဖြစ်ပါတယ်။အမေရိကန်မှာလာရောက်ပညာသင်ချင်ကြတဲ့ကျောင်းသားတွေကလည်းသူတို့အနေနဲ့ဘယ်လိုပညာသင်ချင်အထောက်ပံ့တွေရနိုင်မလဲလို့မေးခဲ့ကြပါတယ်။နိုင်ငံတကာကျောင်းသားတွေအနေနဲ့တော့အမေရိကန်ဆွေးရောက်ကပေးတဲ့ချင်းငွေတွေကိုရနိုင်မှာမဟုတ်ပေမဲ့တခြားနည်းလမ်းတွေတော့ရှိတယ်လို့
And sometimes there is financial aid or scholarships offered through your specific program. So at an institution, if you're...
The Khadili Ma, Kamiyali Lani De Badaya Sizingani Pide Pinyadin Suri, Mweji Etao Banri Shida Pare, Dajang Kamiyaya Jao Ma, Kamiyaya Sengai Pinyago Li Lani De Suyen, Sengai Pinyan Tanaya Pinyaro Din Su Shivare, Dabin Jao Ma Mahobe, Pinba Corporation Rene, the Chapwe Suri Gani Pide Pinyaro Din Suri Le Shivare.
ဆွေးနွေးပွဲမှာတခြားပင်နိုင်ဆွေးနွေးသူတွေကလည်းနိုင်ငံတကာကျောင်းသားတွေအနေနဲ့သူတို့လေ့လာတဲ့ပညာရည်နဲ့သက်ဆိုင်တဲ့နေရာတွေနဲ့အစီအစဉ်တွေမှာအလုပ်လုပ်ပြီးတော့ကျောင်းကြီးတွေပေးနိုင်မဲ့တခြားနည်းလမ်းတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒီစီဇန်ကို
VOA ရုပ်သံကရောင်းအင်တာနက်အွန်လိုင်းပေါ်ကနေကပါမိနစ်9:00ကနေပြပါခင်ဗျာ။
မြန်မာနိုင်ငံရဲ့ကက်သလစ်ခရစ်ယာန်ကိုင်းတော်ဗာတီကန်တို့ကြားတက်တမန်ဆက်ဆံပြေဝါထားရှိဖို့သဘောတူလိုက်ပါတယ်။မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပိုယန်မင်းကြီးဖရန်စစ်တိုဗာတီကန်မှာဒီကနေ့တွေ့ဆုံခဲ့ပြီးနောက်မှာပဲဆက်ဆံရေးတိုးမြင့်မဲ့အစီအစဉ်ကိုကျင်းပလိုက်တာပါ။
အမေရိကန်မျိုးသားလူမျိုးရေးမှာထိတ်တန့်ဦးစားပေးကိစ္စတွေဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ဆီစဉ်နဲ့မစ်ဆိုင်းတုံးအနေကိုဖြစ်ရှိမှုအမေရိကန်ရဲ့မဟာမိတ်အာဆီယံစနေငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဒီကနေ့ဝါရှင်တန်ဒီစီမှာတွေ့ဆုံမှာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာတော့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးလက်ဖြင့်နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂ
ချက်ကိုရီးယားပူသွင်းစဉ် KCNU ရဲ့သဘောထားတင်ပြချက်ဆောင်မှာဖော်ပြလိုက်တာပါ American ပြည်တော်စုကဥပမာကဲလို့လူတီများတဲ့အဖုံးနှုံးချူတာတဲ့ချမ်းမာရေးဆားရှောက်မှုစီစဉ်မှုပြပြပြီးစားထုတ်မဲ့ဥပဒေချမ်းချက်ကိုဒီကနေ့အောက်လွတ်တော်မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ
်ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ယူမှုကကိုရန်နိုင်ဖြစ်ပါတယ်အတန်းတွင်အင်ဂျင်နီယာကတော့ဂျိုဂေဖြစ်ပါတယ် PO American တန်ညနေပက်မြန်မာဘာသာအစီအစဉ်ကိုလိုင်းနိုမီတာ16.25ရုကနေတင်ဆက်ခဲ့တာပါ PO ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှကျွန်တော်တို့တကပြန်ဆောင်ရအောင်လားဗျာ
Thank you.
This program has come to you from the Voice of America, Washington.